မြန်မာနိုင်ငံမှာတစ်တောဖုံးလွှမ်းထားတဲ့ဧရိယာကျယ်ဝင်48ရာခိုင်နှုန်းရှိပြီးစိုးရင်ကြာကောင်းတဲ့နှုန်းနဲ့တစ်တောပြုံးတိလာနေတယ်လို့သိပ္ပံစာဆောင်တစ်ခုမှဖော်ပြထားပါတယ်။စိုက်ပျိုးမြေချက်ထွင်တာတွေကြောင့်အဓိကတစ်တောပြုံးတိတာလို့လည်းဆိုပါတယ်။ဒါကြောင့်လည်းတစ်တောတွေထိမ့်သိမ့်ဖို့နဲ့တစ်တောပြုံးတိမှုကိုကာကွယ်တားဆီးဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကဒီပတ်ကံပြည်သူလူထုတွေနဲ့ပူးပေါင်းဆောင်ရွက်နေတာမျိုးရှိသလိုရာသီဥတုပြောင်းလဲမှုကိုတနိုင်တစ်ပိုင်အားနဲ့ကိုတူကိုရလုပ်နေကြတဲ့ပြည်သူတွေလည်းရှိပါတယ်။အပြည့်စုံကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
။ကိုရရာသီပြောင်းလဲဖောက်ပြန်မှုကိုဖြစ်ရှင်မှုအဖြစ်ရှားတဲ့နေရာမှာအကုန်ကြတက်တာပြီးတော့ထိရောက်မှုရှိတဲ့နေကတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုစိုးယူပေးထားတဲ့စီပင်တွေဆိုက်ဖို့တစ်တော်ပြုံးတင်းမှုကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့လည်းအထူးပါဝင်ဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံအခြေစိုက် MDPN အဖွဲ့က1988ခုနှစ်ကနေ2019ခုနှစ်ကြားမြမတစ်တော်ပြုံးတိမှုနဲ့တစ်တော်ပြုံးတိမှုဖြစ်လာစေတဲ့အကြောင်းရင်းတွေကိုဂျိုရူဓာတ်ပုံတွေနဲ့စနစ်တကျစစ်တမ်းကောက်ယူထားတာပါ။တနင်္ဂနွေလုံးအတိုင်းဌာနရောဒေတာအလိုက်ပါခွဲပြီးတော့ကောက်ယူထားတဲ့ MDPI ရဲ့2019မေလထုတ်စစ်တမ်းမှာတော့စိုက်ပျိုးမြေချဲ့ထွင်နေကြတဲ့အချက်ကမြမတစ်တော်မြေတွေပြုံးတိနေရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်။မြမတစ်တော်တွေဟာစုံရတရမ89ရခိုင်နှုန်းနဲ့နှစ်စဉ်ပြုံးတိလာနေတယ်လို့လဲဆရာမထောက်ပြထားပါတယ်။တစ်တော်တွေပြုံးနေမှုကြောင့်တောတောင်တွေကိုမိခိုနေရတဲ့လူမှုအတိုင်းဝိုင်းရဲ့စားဝတ်နေရေးအပေါ်ထိခိုက်နေရတယ်လို့လဲဆိုထားပါတယ်။မြန်မာနိုင်ငံမှာဆက်စစ်တအားအလုံးလောက်မပြတ်ဖြူပေးနိုင်သေးသလိုမီတာခရတွေကလည်းဈေးများနေတဲ့အတွက်ကျေလက်နေပြည်သူလူထုတွေကတော့ချက်ပြုတ်ရေးအတွက်ထင်းနဲ့မိသွေးတွေကိုပဲဆက်ပြီးတော့အားထားနေကြတာပါ။မြန်မာနိုင်ငံရဲ့တဘောဝတရားစရာနဲ့ဇီဝကိဟာစနစ်တွေထိမ့်သိမ်းဆောင်ရှောက်ရေးအတွက်ကုလသမဂ္ဂအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနဲ့လူမှုရေးအဖွဲ့အစည်းအတော်များများလှုပ်ကိုင်နေကြတဲ့အထက်မှာကမ္ဘာစာနာရေးခါအဖွဲ့အစည်း FAO လည်းပါဝင်ပါတယ်။ဒေသခံတောင်တူလယ်သမားတွေကိုကူညီပံ့ပိုးပေးနေတဲ့ FAO ရဲ့ Forest and Farm Facility အဖွဲ့နဲ့ပူရဲလှုပ်ကိုင်နေတဲ့ရှမ်းပြည်နယ်ညောင်ရှိမြို့နယ်တွေကအုပ်ဖုပ်လုပ်ငန်းလှုပ်ကိုင်သူညောင်ဘိုးရွာခံဦးထွန်းလေးကတော့ကျော်ပိုင်းသိဆက်ခင်အကြောင်းအခုလုံးရှင်းပြပါတယ်
ကျွန်တော်ဒီ FFA အဖွဲ့နဲ့ကျွန်တော်ဒီတောထဏာနေပါကျွန်တော်ဒီအုပ်စိုးမှုနဲ့တရားခင်အုပ်ထားနေပါအဲတဲကြီးမလုပ်နေစင်လုံငန်းအတွက်ကျွန်တော်တို့ချင်းရစီပါအဆရာလုံးလေးပါဝင်နေဟုတ်ကဲ့ခုကျွန်တော်ဒီစီပန်ခင်နေကျွန်တော်ဒီကြီးရပင်တိတော့ပေါ့ချင်းရစီကြီးကျွန်တော်တို့အတွက်ပေါ့နောက်ပြီးတော့ဒီလုံငန်းတော့ကိုပိန်သူပိန်မရှိဘူးလေခုတ်ချင်ခုတ်ရပါစီစီကမ်းရှိပါဟိုကျွန်တော်ရွာနေနဲ့ဒါကိုရပိန်ပြီးတော့သမထားရပါအားရရလည်းမခုတ်ကြဘူးလား
မြန်မာတနင်္ဂနွေအတိုင်းတာနဲ့ဆိုရင်တော့အေရဝတီတိုင်းမွန်ပြည်နယ်နဲ့ရန်ကုန်တိုင်းတွေမှာတစ်တော်ပြုံးတိမှုအခြေအနေအတော်ဆိုးနေတယ်လို့လည်း MDPI ရဲ့သိပ္ပံစာဆောင်မှာဖော်ပြထားတာပါ။ကချင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာတော့တစ်တော်ဧရိယာအများပြားကျန်နေသေးသလိုစီးပွားရေးဖွံ့ဖြိုးတိုးတက်ပြီးတော့လူနေထူထပ်တဲ့မြင်းနှိမ်ပိုင်းဒေသတွေမှာတော့တစ်တော်ပြုံးတိမှုအခြေအနေသိပ်ကိုဆိုးွားနေတယ်လို့လည်းဆိုထားတာပါ။FAO ရဲ့ပံ့ပိုးမှုနဲ့တစ်တော်ထိန်းသိမ်းရေးလှုပ်ကန်နေတဲ့အင်းလေးဒေသစကားရွာခန့်ကျွန်းဆိုင်တောင်သူဦးမြင့်အောင်ကတော့ကော်မတီဖွဲ့ပြီးတော့မြေယာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ကန်နေတာပါ
တစ်တော်ကျွန်းတော်တဘာဝတော်ကိုထိန်းသိမ်းခြင်းအပြင်တဘာဝမွင့်ကျင်နဲ့တရားသာသာကျုံတီးမှုကိုကာကွယ်တဲ့အမည်နဲ့လည်းဒီကြောင်နောက်ပြီးတော့မှကျွန်တော်တို့ယာတီဥတုမဖောက်ပြအောင်ကာကွယ်ထားတာလေကျွန်တော်တို့ဒီကြောင်ပေါ်ပြန်တော့နောက်ပြီးတော့မှဒီကြောင်ခင်းစိုက်ခင်းနေမတိုးချဲ့အောင်လဲကျွန်တော်တို့ကော်မတီဖွဲ့ပြီးတော့မှဒါအစင်းဒီစိုက်ကျွန်တော်တို့စီကန်းတစ်စီးထိန်းသိမ်းထားတာလည်းဖြစ်တယ်
။ဥရုယာတီကြောင်လဲဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်လာတဲ့ဒဏ်ကိုတိတိတသားရှင်ဆိုင်နေရတဲ့မကွေတိုင်း6မြို့မှာတော့စေတနာဝန်ထမ်းတွေအစံမီတာတပ်ဖွဲ့တွေနဲ့6မြို့သူမြို့သားတွေကသူတို့နိုင်တဲ့ဝန်နဲ့တည်ပင်တွေစိုက်ပျိုးနေကြတာပါ။6မျိုးကအပူချိန်ရှော့ချရင်းနဲ့တစ်ပင်ဆက်ပြိုထင်းထင်းဆောက်ဆောက်ရင်းအဖွဲ့ကိုဦးဆောင်လုပ်ကိုင်နေတဲ့ကိုမိုးကျော်ကတော့သူရဲ့ရည်ရချက်ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့မှတ်တာတော့ပထမတော့တနင်္သာရီအပြင်900လောက်ပဲစမယ်လို့ဆက်လုပ်ပြီးမဲ့နောက်တော့အစုအဖွဲ့ကောင်းလာတော့ပင်9000ကျော်တော့9000ကျော်ဆက်ဖြစ်သွားတယ်။ဒီကဖောင်ဒေးရှင်းရနေပြောသူလည်းစိုက်ပြီးနေဆိုပြီးသူတို့ကသူတို့ကြီးကြီးနဲ့ဟုတ်တာအပြင်2000စိုက်ပြီးပါတယ်။
အနာဂတ်မျိုးဆက်တွေအတွက်ရှေ့ဆောင်လမ်းပြအဖြစ်နဲ့သူတို့စိုက်ထားတဲ့တစ်ပင်တွေကိုရှင်သန်ကြီးထွားလာတဲ့အချိန်ဆက်လုပ်သွားဖို့အခိုင်အမာဆုံးဖြတ်ထားပါတယ်လို့လည်းကိုမိုးကျော်ကပြောပါတယ်။ခရုဇာတိပြောင်းလဲမှုကြောင့်ကဘာကြီးပုံတွေပြီးတော့ဆိုးဝါးပြင်းထန်တဲ့သဘာဝပေးအန်ရရဲ့တန်းကိုကဘာတဝိုင်းရင်ဆိုင်နေရတဲ့အချိန်မှာပဲကုလသမဂ္ဂကလည်း85နှစ်ပြည့် #UN75 လှုပ်ရှားမှုကိုစတင်လိုက်တာမှာလူတိုင်းလိုက်နာတဲ့အချက်၃ချက်ကိုကနဦးအနေနဲ့မိတ်ဆက်လိုက်ပါတယ်။ကဘာကြီးကိုကယ်တင်နိုင်ရဲ့အတွက်ဆိုပြီးတော့ကုလသမဂ္ဂကအကြံပြုထားတဲ့နံပါတ်1အချက်ကတော့ invest in nature တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိအောင်ရည်မြှောင်နှံဖို့နံပါတ်2ကတော့ change our habits တဘာဝအရင်မြစ်တွေအလဟတဖြစ်စီတဲ့အပြစ်မှုတွေပြောင်းလဲဖြစ်ဖို့နဲ့နောက်ဆုံးနံပါတ်၃အချက်ကတော့ listen to young people လူငယ်တွေတောင်းဆိုနေတဲ့အတန်ကိုနားထောင်ပြီးဉာဏ်ဉာဏ်ကောင်းဆောင်တဲ့နည်းအပြောလျှော့ပြီးတော့အလုပ်ပေါ်လို့ဖို့တိုက်တွန်းသွားကြဖို့ဆိုပြီးတော့အကြံပြုတိုက်တွန်းထားတာလည်းဖြစ်ပါရဲ့ရှင်